မြန်မာနိုင်ငံသားဥပဒေတော်အစမ်းစုကြည်ဟာ49ကြည်မြောက်အရှိတောင်အရှနိုင်ငံများအာဆီယံနိုင်ငံသားဥပဒေများအစည်းအဝေးနဲ့တူတခြားဆက်ဆက်အစည်းအဝေးတွေကိုတက်ရောက်ဖို့အတွက်ဒီကနေ့နေ့လယ်ပိုင်းကလာအိုနိုင်ငံကိုထွက်ခွာသွားပါတယ်။အာဆီယံလက်ချောက်ဥပဒေတော်ဝင်ယူထားတဲ့လာအိုနိုင်ငံမှာဒီလ23ရက်နေ့ကနေ26ရက်နေ့ထိကျင်းပမယ့်အာဆီယံနိုင်ငံသားဥပဒေများအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးတွေအတွင်းဒေတာတွင်ပူပေါင်းဆောင်ရွက်ရေးငြိမ်းချမ်းရေးနဲ့လူမျိုးရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးကြဖို့ရှိပါတယ်။အခုအစည်းအဝေးဟာတော်ဆန်းစုကြည်အနေနဲ့နိုင်ငံသားဥပဒေဖြစ်တော်ဝင်ယူပြီးကြတဲ့ကဆိုရင်အာဆီယံနိုင်ငံသားဥပဒေရဲ့အစည်းအဝေးကိုပထမဆုံးအကြိမ်တက်ရောက်တာဖြစ်ပါမယ်။ဒီကတဲ့မေလာကသမရဦးထင်ကျော်ရဲ့လာအိုနိုင်ငံတရားဝင်ကြီးစင်မှာလဲဒေါန်ဆန်းစုကြည်လိုက်ပါသွားမှုပါတယ်။တောင်တရုတ်ပင်လယ်နယ်မြေပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတရုတ်နိုင်ငံနဲ့အငင်းပွားနေတဲ့အထက်မှာအာဆီယံဖွဲ့ဝင်နိုင်ငံတွေလည်းပါနေတာပါ။ဖိလစ်ပိုင်နိုင်ငံကနယ်သာလန်နိုင်ငံတဟိတ်မြို့အခြေဆိုင် PCA လို့ခေါ်တဲ့အငင်းပွားမှုပြင်းထန်ဆိုင်ရာခုံတမာတိတရားရုံးမှာတင်ပြလျှောက်ထားခဲ့တာသိမိကြခင်ငါးပဲဆုံးဖြတ်ချက်ထွက်ထားပြီးဒါနဲ့ပတ်သက်လို့တရုတ်နဲ့ဖိလစ်ပိုင်ကြားတင်းမာမှုတချို့လည်းရှိနေပါတယ်။အခုအာဆီယံဝန်ကြီးတွေအစည်းအဝေးနဲ့တူတရုတ်နိုင်ငံမှာတက်ရောက်မဲ့အာဆီယံအပေါင်းသုံးနိုင်ငံသားဝန်ကြီးတွေရဲ့အစည်းအဝေးလည်းကျင်းပမှာဖြစ်ပြီးတောင်တရုတ်ပင်လယ်ရေကိုအနိုင်ဆုံးဆင်တော့တရုတ်ဝန်အစည်းအဝေးတွေပြင်ပတီးခြားတွေ့ဆုံတာတွေမှာဆွေးနွေးကြဖို့ရှိပါတယ်။တောင်တရုတ်ပင်လယ်ရေသက်ဆိုင်တဲ့နိုင်ငံတွေအနေနဲ့ထိန်းသိမ်းလုပ်ဆောင်ပြီးအင်အားသုံးချင်းချောက်တာကိုစောင့်ကြည့်ဖို့မြန်မာနိုင်ငံရဲ့ဌာနကဇူလိုင်လ17ရက်နေ့ထုတ်ပြန်ချက်မှာတိုက်တွန်းထားပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးအာဆီယံဖွဲ့ဝင်နိုင်ငံတွေတရုတ်နိုင်ငံတို့နဲ့ဆက်ပြီးလက်တွဲလုပ်ဆောင်သွားမယ်လို့လည်းမြန်မာနိုင်ငံရဲ့ဌာနကထုတ်ပြန်ထားပါတယ်။